ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့အနီးမှာရှိတဲ့မဟာချိုင်ဒေသမှာမြန်မာလူသမားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးတဲ့ရုံးကိုလာပြီးတော့မှဖွင့်လှစ်တော့မယ်လို့မြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကပြောပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက် MA မှာဆက်ပြီးတော့ရှင်းပြပါလိမ့်မယ်
။ထိုင်းနဲ့မြန်မာအလို့သမားဝန်ကြီးဌာနတွေကပြီးခဲ့တဲ့လကဆွေးနွေးပွဲလုပ်ပြီးမှတော့နိုင်ငံကူးလက်မှတ်ထုတ်ပေးမဲ့ရုံးကိုဖွင့်လှစ်ဖို့အတွက်သဘောတူခဲ့ကြတာပါ။မြန်မာလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပျောက်ဆုံးတာတွေပျက်စီးတာတွေဖြစ်မဲ့ဆိုရင်နေဆက်တွေဆင်းပြီးသွားပြီးလောက်တာဘန်ကောက်မှာရှိတဲ့မြန်မာတန်ယုံမှာလှနဲ့ချီပြီးစောက်ရရမလို့ပဲအလျင်မြန်လှောက်ဆောင်နိုင်အောင်စမောစခွန်ခရိုင်မဟာချိုင်ဒေသမှာနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့နေရာတစ်ခုဖွင့်လှစ်ဖို့အတွက်သဘောတူညီမှုတွေရခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ကျွန်တော်တန်းနေရှိတဲ့မြန်မာရှေ့ပြောင်းလူသမားတွေကပတ်စပို့ပြောလို့ရှိရင်ကျွန်တော်ကနံပါတ်1ထိုင်းနိုင်ငံမြန်မာတိုင်းရုံးမှာသွားလျှောက်ရတယ်။လျှောက်တဲ့အခါမှာ3လနဲ့4လရှိကြတယ်။အကြိမ်အမှန်မဆောင်နိုင်တဲ့အခါဆိုရင်မြန်မာလူမျိုးတွေအတွက်ကိုမြန်မာအစိုးရနဲ့ပြီးခဲ့တဲ့2018နှစ်စီစဉ်ပေးထားတဲ့ဒီဘော်ဒါတွေမှာနေဆက်တွေမှာ300ဖွင့်ထားပြီးတယ်။မြဝတီရယ်၊ကော့တောင်ရယ်ကျွန်တော်ထားရှိလိုက်ရယ်။အဲ့ဒီဒါတွေသွားဖို့ဆိုလဲကျွန်တော်သွားရလိုက်ရေးတဲ့အကုန်ကြတဲ့အချိန်ပေးရတဲ့ကြောင့်အခုချိန်မှာဆိုတော့ဒီနိုင်ငံအစိုးရနဲ့မှာစမောစာကမှဒီရုံးလာဖွင့်ပေးမလို့ပြောတဲ့အကြောင်းအဲ့ဒါလည်းကျွန်တော်စိတ်ဝင်စားရှိနေတယ်။အဓိကကြီးရချက်ကပါဝင်လဲတော့ကြောက်ဆုံးပြည့်စုံချက်ထုတ်ပြီးဖွင့်မှာဖြစ်ပါတယ်ခင်ဗျ။အဲ့မြန်မာနိုင်ငံအလို့သမားဝန်ဌာနတရားရှိတယ်နော်ခင်ဗျာ
။ထိုင်းရောက်ရှေ့ပြောင်းအလို့သမားတွေအနေနဲ့နိုင်ငံကူးလက်မှတ်တွေပြန်လုပ်တဲ့အခါမှာအလို့ကခွင့်မရတာတွေနေဆက်ကိုဆင်းပြီးလုပ်ဖို့အတွက်ငွေကြေးနဲ့အချိန်အခက်ခဲတွေရှိနေတာပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလို့သမားသုံးသန်းတဲ့မနေ့လာရောက်လုပ်လုပ်ကြနေကြပြီးတရားဝင်အထောက်အထားရှိသူတွေကတော့သက်တမ်းသသိန်းကျော်ပဲရှိပါတယ်ရှင်။